မြန်မာနိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကလူမှုသဟဇာတရှိရှိငြင်းငြင်းချမ်းချမ်းနေထိုင်လို့တဲ့မြန်မာနိုင်ငံမှာနေထိုင်ခဲ့သူကြေးရွာသားအလုံးကိုစီစစ်ပြီးပြန်လည်ခေါ်ယူလက်ခံမှာဖြစ်တယ်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးကပြောပါရယ်ဒီအတွက်သက်ဆိုင်ရာဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်မှာဖြစ်တယ်လို့မြန်မာနိုင်ငံထဲမှာဆိုရင်လည်းရခိုင်အရေးအကြံပေးကော်မရှင်ရဲ့အစီရင်ခံစာအကြံပြုချက်ပါနိုင်ငံသားစီစစ်ရေးလုပ်ငန်းတွေကိုဆောင်ရွက်မှာဖြစ်တယ်လို့ပြောပါရယ်ဒီအကြောင်းကိုသားညိုကပြောပြမှာပါရှင
်။အမေရိကန်နိုင်ငံဆိုင်ရာမြန်မာသံတမန်ကြီးဦးအောင်လင်းကဘင်္ဂလားဒေ့ရှ်ရောက်နေတဲ့မြန်မာနိုင်ငံဘက်ကကြီးရွာသားစုစုတွေကိုစီစစ်လက်ခံမှာဖြစ်တယ်လို့ပြောပေမဲ့လို့ကုလသမဂ္ဂဘက်ကပြောနေတဲ့ဒုက္ခသည်ရေအတွက်အားလုံးကိုမြန်မာနိုင်ငံဘက်ကကြီးရွာသားတွေဆိုပြီးတော့လက်ခံတာတော့မဟုတ်ပါဘူး။ကုလသမဂ္ဂဘက်ကခန့်မှန်းချက်အရဆိုရင်တော့မြန်မာဘက်ကဒုက္ခသည်၄သိန်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေတယ်လို့ဆိုပါတယ်။တမကြီးဦးအောင်လင်းကတော့မြန်မာလူမျိုးရေးတပ်တွေရဲ့စစ်စင်ရေးဟာအကြမ်းဖက်သမားတွေကိုနှိမ်နှင်းမှုသာဖြစ်ပြီးတော့အရက်ဖက်ကြီးရွာသားတွေအနေနဲ့စွန့်စီရမလိုပါဘူးလို့ VOA ကိုပြောပါတယ
် I don't want to argue with the numbers but if people are innocent and innocent villages they have no reason to flee away from
the နိုင်ငံဘက်ကိုထွက်ပြေးရောက်ရှိလာတဲ့ဆိုတဲ့ဒုက္ခသည်ကြီးအတွင်းနဲ့ပတ်သက်လို့တော့အခြေအနေမပြောချင်ပါဘူးဒါပေမဲ့လည်းအပြစ်မရှိဘူးဆိုရင်တော့ကျေးရွာတွေကနေထွက်ပြေးသွားစရာအကြောင်းမရှိပါဘူးအခုညီလိုတဲ့မွတ်စလင်ကျေးရွာတွေအတွက်လုံခြုံရေးတပ်တွေကကာဝေးစောင့်ရှောက်မှုပေးနေပါတယ်ဒါကြောင့်လဲအဲ့ဒီကတကယ်ကျေးရွာသားတွေဆိုရင်တော့ထွက်ပြေးသွားစရာမလိုပါဘူ
းပြီးခဲ့တဲ့ဩဂတ်စ်လ25ရက်နေ့ဒီအကြမ်းဖက်တိုက်ခိုက်မှုကျူးလွန်ခဲ့တဲ့အာဆာအဖွဲ့ကတော့ကုလသမဂ္ဂအတွင်းမှုချုပ်ကဖြစ်တင်ရှုံချထားပြီးမြန်မာအစိုးရဘက်ကပြန်လည်တုံ့ပြန်တဲ့စစ်ဆင်ရေးတွေမှာခွဲခြားသတ်မှတ်မှုမရှိဘဲနဲ့ရက်သားတွေပါထိခိုက်ခံစားရတဲ့ဆိုတဲ့သတင်းတွေရတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကမနေ့ကပြောခဲ့ပါတယ်တမကြီးဦးအောင်လင်းကတော့ဩဂတ်စ်လ25ရက်နေ့ကမောင်းနှောခရိုင်တွင်လူမျိုးစခန်း30နီးပါးအကြမ်းဖက်တိုက်ခိုက်ခံမှုဟာအချိန်ကြိုက်ပြီးတော့စနစ်တကျရွယ်လုဆောင်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ပြောပါရယ်
။ Kofi Annan visited Myanmar on the 23rd of August and he was going to make a report on
ဩဂတ်လ23ရက်မှာ Kofi Annan မြန်မာနိုင်ငံကိုရောက်လာပါတယ်။ဩဂုတ်လ24ရက်နေ့နဲ့25ရက်မှာစီရင်ခံစာထုတ်ပြန်မှုရှိခဲ့တာပါအဲ့ဒီမနေ့မှာပဲအကြမ်းဖက်တိုက်ခိုက်မှုဖြစ်လာပါလေဒါဟာတကယ့်ကိုအစီအစဉ်တကျလုတဲ့တိုက်ခိုက်မှုဖြစ်ပါလေကုလသမဂ္ဂထူထင်ညီလာခံတက်ရောက်ဖို့အတွက်မြန်မာကိုယ်စားလှယ်အဖွဲ့တွားရောက်တော့မယ်အချိန်နဲ့လည်းနှီးကပ်နေပါလေဒါဟာတကယ့်ကိုအစီအစဉ်တကျလုတဲ့ကိစ္စပ
ါဒုက္ခသည်ပြဿနာဖြစ်ရှိရင်းနဲ့ပတ်သက်လို့တော့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့နှီးကပ်ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့တာမကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာမြန်မာနိုင်ငံအတွက်ဒီအင်းကြီးချင်းနိုင်ငံကောင်းတနိုင်ငံဖြစ်တယ်လို့ပဲဒီလိုမျိုးနေဆက်ပြဿနာတွေဖြစ်ရှင်းနိုင်ဖို့အတွက်ငကူကလေးကပုံမှန်တွစ်ဆုံညှိနှိုင်းမှုတွေရှိပြီးသားဖြစ်တယ်လို့လည်းဆိုပါရယ်မြန်မာနိုင်ငံဘက်ကကြီးရွာသားတွေမှန်ကန်တယ်ဆိုတာခိုင်လုံတဲ့အထောက်အထားရှိရင်တော့ပြန်လည်လက်ခံမှာဖြစ်တယ်လို့တာမတ်ကြီးဦးအောင်လင်းက VOA ကိုပြောပါရယ
် If they can we are ready to receive all the genuine villages who can prove that they want
အဲ့ဒီဒေသမှာနေထိုင်တဲ့တကယ့်ကြီးရွာသားတွေလို့သက်သေပြတည်ပြနိုင်မယ်ဆိုရင်သူတို့အနေနဲ့တခြားလူမှုအတိုင်းဝိုင်းနေတဲ့သာသာတရှိရှိငင်းငင်းချမ်းချမ်းနေထိုင်လို့ရဆိုရင်အားလုံးကိုပြန်လည်လက်ခံသွားမှာဖြစ်ပါလေ
ဒေသခံတွေဟုတ်မဟုတ်စစ်စစ်တဲ့နေရာမှာတော့အာဏာပိုင်တွေမှာရခိုင်ကလေးကမှတ်တမ်းမှတ်ရာတွေရှိခဲ့တယ်လို့ပဲကိုယ့်ရဲ့အိမ်ကြီးချင်းဆွေမျိုးအတိုင်းဝိုင်းဒါမှမဟုတ်ကိုယ်သိတဲ့မိတ်ဆွေတွေကတဆင့်အတီးပြုတ်စစ်စစ်နိုင်မယ်လို့ဆိုပါတယ်နိုင်ငံတွေမှာအခြေကျနေထိုင်ခဲ့တဲ့ဒီလူတွေအနေနဲ့လည်းနိုင်ငံသားဖြစ်လာဖို့အတွက်အခွင့်အလမ်းတွေကိုအစိုးရဘက်ကလမ်းဖွင့်ဆောင်ရွက်ပေးမှာဖြစ်တယ်လို့ဆိုပါတယ
် Report of the Kofi Annan Commission was made recently and among the recommendations made
by Kofi Annan Commission အစီရင်ခံစာမှာကြေငြာပဲထွက်ထားပြီးပါပြီအစီရင်ခံစာရဲ့အကြံပြုချက်တွေထဲမှာနိုင်ငံသားစီစီရေးလုပ်ငန်းစဉ်ဆိုတဲ့အချက်တစ်ချက်ပါဝင်ပါတယ်အစိုးရအနေနဲ့အဲ့ဒီအစီရင်ခံစာကိုလေးနဲ့ထားပါတယ်ဒီအကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့ကော်မတီတရားလည်းဖွဲ့ထားပြီးပါပြီဒါကြောင့်မြန်မာနိုင်ငံသားဖြစ်လို့ပြီးပြန်လာသူတွေအတွက်သူတို့အတွက်အခွင့်အလမ်းတွေရှိပါတယ်
နိုင်ငံသားစီစီရေးလုပ်ငန်းတွေကိုရခိုင်ကလေးကလှုပ်ဆောင်ခဲ့တာရှိပေမဲ့ဒေသခံမွတ်စလင်တွေဘက်ကပူးပေါင်းဆောင်ရွက်မှုမရှိခဲ့တာမို့လို့အစင်မချောဖြစ်ခဲ့ရတယ်လို့လည်းတာမတ်ကြီးကပြစ်တင်ခဲ့ပါတယ်။အဓိကအချက်ကတော့ Ranger ဆိုတဲ့အမည်ကိုစီစီရေးလုပ်ငန်းစဉ်မှာထည့်ခွင့်မပေးခဲ့တာကြောင့်မွတ်စလင်တွေဘက်ကလည်းစီစီရေးအလုပ်မခံခဲ့ပါဘူး။အခုရခိုင်ကြက်တဲအချင်းနီနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုဒေါန်ဆန်းစုကြည်အနေနဲ့ကုလသမဂ္ဂအထူးညီလာခံမှာတယောက်ဖြစ်ရှင်းနိုင်မယ်လို့မူလကတော့အများကယူဆခဲ့ကြတာပါ။ဒါပေမဲ့အခုတော့ပြည်တွင်းရဲ့အချင်းနီကြောင့်တယောက်နိုင်မှာမဟုတ်ပါဘူး။ဒါပေမဲ့လည်းလာမယ့် September 19ရက်နေ့ကျရင်တော့ကုလသမဂ္ဂအေဂျင်စီတွေရောနိုင်ငံတကာတာဝန်တွေကိုပါဒေါန်ဆန်းစုကြည်ကရခိုင်ရေးတွစ်ဆုံရှင်းလင်းဖို့ရှိနေပါတယ်ခင်ဗျာ။